ပြောင်စုငင်းငယ်ညီလာခံနဆက်တရားစုပင်လုံတတိယအစည်းအဝေးကိုမူလကသတ်မှတ်ထားတဲ့မေလကုံမှာကျင်းပဖို့မဖြစ်နိုင်တော့ပဲဇွန်လကုံပိုင်းလောက်မှကျင်းပဖို့ရှိကြောင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကထိပ်ပိုင်းခေါင်းဆောင်တို့ကပြောဆိုပါတယ်ဒီလိုညီလာခံကျင်းပဖို့ကြံ့ကြံနေတာဟာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမတူလည်မှုတွေရှိနေတာကြောင့်ဖြစ်ပြီးဒါတွေကိုအလေးထားညှိနှိုင်းဖို့လိုအပ်နေကြောင်းနိုင်ငံရေးလေးလာသူတို့ကသုံးသပ်ပါတယ်ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ပုံမိုးစော်ကတင်ပြထားပါတယ်
ဟုတ်ကဲ့ဒီတော့စုငင်းကဲဦးညီလာက22ရာစုပင်လုံတတိယအစည်းအဝေးကိုမူလကဒီနှစ်ဇန်နဝါရီလကုန်မှာကျင်းပဖို့ရည်ရွယ်ခဲ့ပေမဲ့နောက်ပိုင်းမှာမေလကုန်ကိုရွှေ့ဆိုင်းခဲ့ပြီးအခုခါမှာတော့ထပ်မံရွှေ့ဆိုင်းရတော့မှာဖြစ်ပါတယ်လက်ရှိအခြေအနေအရမေလကုန်မှာကျင်းပနိုင်ပွဲမရှိကြောင်းကိုပိုမျိုးသားလက်မြောက်ရေးအဖွဲ့အစည်းကဘုံမူကြီးခွန်ဥက္ကာကအခုလိုပြောပါတယ
်ကျွန်တော်ကြည့်ကြတော့ဒီလကုန်ကတော့အချိန်မလောက်တော့ဘူးကွာဘာကြတော့ပြင်ဆင်ရမယ့်ဟာတွေကဟိုအချိန်မလောက်တဲ့အတွက်နည်းနည်းရှုတဲ့သဘောပါလေ။ကျွန်တော်တို့၂၀ရာစုပင်လို့ဒီတစ်ခေါက်ကတော့သဘောတူချက်မရှိလို့ရှုတာမဟုတ်ဘဲနဲ့သဘောတူချက်ရှိတယ်တော့အလုံးလုံးဖို့အချိန်မလုံလောက်လို့အချိန်နည်းနည်းဟိုပါဘောအလုံးလုံးပဲအချိန်ကိုဆန့်ထုတ်လိုက်တဲ့ခါကျတော့နည်းနည်းထပ်ကြည့်ရတဲ့သဘောပေါ့
နစတိယာစုပင်လုံတတိယအစည်းအဝေးမစတင်ခင်မှာအတွင်းရေးမှူးအဖွဲ့အစည်းအဝေး UPDDC ကပြည်တော်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအစည်းအဝေးနဲ့လုပ်ငန်းကော်မတီအစည်းအဝေးတွေကျင်းပရမှာဖြစ်ပြီးဒီအစည်းအဝေးတွေကျင်းပဖို့ဆိုရင်အနည်းဆုံး20လောက်အချိန်ယူရမှာဖြစ်ကြောင်းပြောပါတယ်နစတိယာစုပင်လုံတတိယအစည်းအဝေးကျင်းပရေးအတွက်ဒီလအကုံမှာသက်ဆိုင်ရာအစုအဖွဲ့တွေတွဲဆောင်ဆွေးနွေးလို့သဘောတူညီရင်နောက်လကုံပိုင်းလောက်မှာကျင်းပနိုင်မှာဖြစ်ကြောင်းလဲဘုံမူကြီးခေါ်ကာကအခုလိုဆက်ပြောပါတယ
်ကျွန်တော်တင်တာဂျွန်လာထဲမှာပါ30ရဲ့နေ့မှာအားလုံးပြန်တွေ့ကြမယ်ဒီတိုင်းပါကောင်းတော်တွေရောစိုးရရောတမတော်ပြန်တွေ့ပြီးတဲ့နောက်မှာရက်သတ်မှတ်ပြီးရမယ်တပြိုင်နက်ခဏပြောတဲ့အစည်းအဝေးတွေတက်တိုက်လုပ်သွားဖို့ရှိပါတယ်အဲ့ဒါကြီးအားလုံးလုပ်မယ်ဆိုအချိန်ကအနည်းဆုံးရမယ်ဆေအမဆန်အားရပါဝင်ကြလို့လို့ဆိုတော့ကျွန်လာနောက်ဆုံးပါဒါမို့လဲကျွန်တော်နိုင်ငံတော်ဤအတမန်ကပုံကိုမွေးနေအလွန်လောက်ပါကျွန်တော်ဖြစ်နိုင်တယ်လို့ခံမှန်းတာပါလေ
နိုင်ငံတော်အတိုင်းအတာခံယုံဝင်ကြီးဌာနအင်ကြားရေးမှုချုပ်ဦးစော်ထေကအစိုးရဘက်ကဒီလကုံမှာကျင်းပဖို့ပြင်ဆင်ထားပေမဲ့တိုင်းနာလက်နက်ကိုင်ဖွဲ့ရဘက်ကအစဉ်အသင့်မဖြစ်ခဲ့ကြောင်းပြောဆိုထားပါလေဘုံမူကြီးခေါကာကလည်းဒီချက်မှန်ကန်ကြောင်းပြောဆိုပြီးတိုင်းသားလက်နက်ကိုင်အဖွဲ့ရင်းဘက်ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA အရဆက်လက်ဆောင်ရွက်ဖို့ရှိနေကြောင်းပြောပါတယ
်အဲ့ဒါမှန်တယ်ကသူပြောတာမှန်တယ်တိုင်းသားလက်နက်ကိုင်ဘက်ကအချက်လက်တွေကိုတတိထားပြီးတော့ညှိနေတာပေါ့ဒါပေမဲ့တိုင်းသားလက်နက်ကိုင်ဆယ်ဘွဲ့တည်းမှာလည်းညှိလို့မရတဲ့အချက်တွေရှိတာညှိလို့မရတာလည်းမရတဲ့အတိုင်းပဲဆက်သွားမှာပေါ့အဲ့တော့ဒီခါကျတော့ငွာပြထားတဲ့အလုံးမဲ့တိုက်သွားဖို့ကကျွန်တော်တာဝန်ရှိတယ်။ဒါကြောင့်ဒီလိုလုံးမဲ့တိုက်သွားနိုင်အောင်ကအလုံးကတော့ဒီဟိုကာကွက်တဲ့လူမရှိပါဘူးဒါတော့လုံးမဲ့တိုက် process တိုက်သွားပါ။တို့တော့မပြေလည်သေးတာ၊ကြံသေးတာဆက်ဆင်းနေဖို့ဒီလိုသဘောထားရှိတတ်တာ။
ပြီးခဲ့တဲ့အပတ်တွင်က22ရာစုပင်လုံကျင်းပရေးအတွက် NCA လက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့ရဲ့ကိုယ်စားလှယ်နဲ့အစိုးရကိုယ်စားလှယ်အဖွဲ့အကြားမှာအလို့သဘောတွဲဆုံညှိနှိုင်းတာတွေရှိခဲ့ပြီးသဘောတူညီချက်မရခဲ့ပါဘူး။ဒါကြောင့် NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့ရဲ့အစည်းအဝေးကိုမကြာခင်ကျင်းပဖို့ပြင်ဆင်ထားပြီးဒီလကုန်ပိုင်းမှာအစိုးရနဲ့ထပ်မံဆွေးနွေးမှာဖြစ်ပါတယ်။နိုင်ငံရေးသုံးသပ်သူဦးစီသူအောင်မြင့်ကတော့22ရာစုပင်လုံတတိယအစည်းအဝေးကျင်းပနေတာဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဝင်အနေနဲ့အကျိုးလူထုဆွေးနွေးပွဲတွေမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမကျင်းပနိုင်တာ22ရာစုပင်လုံဒုတိယကြိမ်အစည်းအဝေးဆုံးဖြတ်ချက်အပေါ်မှာမကျေလည်တာတွေနဲ့တချို့ဒေသတွေမှာတိုက်ပွဲပြန်ဖြစ်နေတာတွေလည်းပါဝင်နိုင်ကြောင်းထောက်ပြပါတယ်ဒီလိုကျင်းပမှုမရှိအောင်မပြေလည်မှုတွေအပေါ်အလေးထားညှိနှိုင်းဖို့လိုအပ်နေကြောင်းလည်းအခုလိုဆက်ပြောပါတယ
်အဲ့ဒီကျင်းပမှုမရှိအောင်တော့ဟိုတာဝန်နဲ့ဇက်ပေါင်းတွေကပေါ့နော်ဒီကအဲ့ဒါကိုသတိပြုပြီးတော့မှလုပ်ဖို့လိုတာပေါ့ဥပမာတက်မတော်သိရှိလဲလက်မကင်တက်တာရှိလဲတက်ပြီးတော့မှအစိုးရပြန်အခုလောက်ကျေဆင်းတော့အစိုးရဘက်ကတော့ဟိုကမှပြည်ပြကြက်ရကြအကြောင်းနဲ့သိမရှိရှိတာမဆက်တဲ့ဒီတက်မတော်နဲ့ကျွန်တော်ကတိုင်းသားလက်မကင်တွေကမကြည့်နိုင်မှုတွေအဲ့ဒီမှာရှိကြတာကိုဆိုတဲ့ခါကျတော့အဒီဟာတွေမဖြစ်အောင်ပြီးခိုက်ပြီးလုပ်ကြတယ်ဆိုရင်တော့ပြဿနာလဲသွားမှာပေါ့နော်အဲ့ဒီပေါ်တော့မကြည့်ပါနဲ့
NCA စာချုပ်အရပြည်တော်စုငြိမ်းချမ်းရေးညီလာခံ22ရာစုပင်လုံကိုတစ်နှစ်မှ2နှစ်ကျင်းပရမှာဖြစ်ပါတယ် ရရှိအရသာအစိုးရလက်ထက်မှာ2016ခုနှစ်ဩဂုတ်လမှာ27ရာစုပင်လုံပထမအကြိမ်2019ခုနှစ်မေလမှာဒုတိယအကြိမ်ကျင်းပခဲ့ပေမဲ့တတိယအကြိမ်ကိုတော့တနည်းကြတဲ့အထိထပ်မံကျင်းပနိုင်တာမရှိသေးပါဘူး NCA ကိုတိုင်းသာလက်နက်ကိုင်အဖွဲ့ဆယ်ဘွဲကလက်မှတ်ရေးထိုးထားပြီးလက်မှတ်မရေးထိုးသေးတဲ့ကျေးမြမအခြေစိုက်တိုင်းသာလက်နက်ကိုင်အဖွဲ့တွေကလည်း27ရာစုပင်လုံးတတိယအစည်းအဝေးကိုဖိတ်ကြားရင်းတယောက်မှဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်